ချမ်းပြည်နယ်အထူးဒေသနှစ်မှာ UWS ခေါ်ဝါတပ်ဘွဲ့ကထိန်းသိမ်းထားတဲ့ဝါလူမျိုးခရီးယန်ဓမ္မဆရာ100လောက်ကိုဒီရက်ပိုင်းအတွင်းပြန်လွှတ်ပေးခဲ့ကြောင်းနဲ့လာဟုဓမ္မဆရာ90ကျော်ကိုတော့မလွှတ်ပေးသေးကြောင်းလာဟုနှင့်ကျင်းခရီးယန်အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်ဒီလိုပြန်လွှတ်ပေးရမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေပါဝင်တဲ့ခံဝန်ချက်ကိုလက်မှတ်ရေးထိုးရတယ်လို့လည်းဆိုပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့စက်တင်ဘာလလေလောက်ကစတင်ပြီးရှမ်းပြည်နယ်အထူးဒေသနှစ်မှာခရီးယံဖျားကြောင်60ကျော်လောက်ပိတ်သိမ်းခဲ့တယ်လို့သာသနာ့ဝန်ထမ်းဓမ္မဆရာအတော်များများကိုလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ဖမ်းဆီးထိန်းသိမ်းခံရတဲ့ဝါလူမျိုးဓမ္မဆရာ100လောက်ပြန်လွတ်လာကြောင်းကျိုင်းတုံခြေဆိုင်လာဟုနှစ်ချင်းခရီးယံအဖွဲ့ချုပ်ကတာဝန်ရှိသူတဦးကပြောပါတယ
်ဝါဓမ္မဆရာတွေပြန်လွတ်လာတယ်လို့ကြားတယ်ဆရာကျော်ကျော်လေးလွတ်လာတယ်လို့ကြားတယ်ဆရာတစ်ဆယ်နီးပါထတာတော့လည်းမသိဘူးသူတရားသက်သက်အများစုကလို့လာပြီးသူမရောက်ပဲကြံနေလို့ပြောတယ်အခုလို့လာတာကတော်တော်ကိုကိုယ်တည်းကလာဘူးလေလာဘူးကမလို့လာသေးဘူ
းလာဘူးနှစ်ချင်းခရီးယံအဖွဲ့ချုပ်ကနေမြန်မာနှစ်ချင်းခရီးယံအဖွဲ့ချုပ်ကိုပေးပို့တဲ့စာမှာလာဘူးဓမ္မအမှုတော်ဆောင်92ဦးဖမ်းဆီးခံထားရကြောင်းဖော်ပြထားပါတယ်တဒနာရေးဆိုင်ရာခဝင်ကတိကိုလက်မှတ်ရေးထိုးသူတွေကပြန်လွတ်ပေးခဲ့တာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်ဆရာဒီကျောင်းရဲ့ဘုရားတော်ကဘုရားမရှိခိုးတော့ဘူးဘောကိုအိမ်မှာပဲရှိဖို့မယ်ဆိုပြီးတော့နောက်တဒနာလွတ်လာတဲ့ဝရဲ့အဖွဲ့သောတော်တွေရဲ့ကြိုတက်ချက်အောင်မှာပဲနေလဲဆိုပြီးတော့သူတို့စာဝတ်ချက်ထုတ်ခဲ့ရတယ်လို့ပြောတယ်အဲ့ဒီလိုလက်မှတ်မထိုးတဲ့ကျတော့ခုနကကတော့မလွတ်လာသေးဘူးလို့သားတယ
်အထူးဒေသနှစ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းမှာတာဝန်ထမ်းဆောင်ခဲ့တဲ့ဓမ္မဆရာတဦးကတော့
ကြားရတော့ဖြစ်သူတို့၄-၅ယောက်တော့ရှိတယ်အဲ့လိုလက်မှတ်ခံဝန်ချုပ်လက်မှတ်တွေရေးထိုးထားပြီးတော့မှထွက်လာရတယ်ပြောတယ်တရားမဟောတော့ဘူးဘာသာမဝင်တော့ဘူးအစနေဖြစ်တော့ခရီးန်ဘာသာမလုပ်တော့ဘူးဆိုတဲ့အဖြစ်ပေါ့လုပ်မယ်ဆိုရင်ထောင်တန်းဘလောက်ထောင်တန်းရဲ့ထောင်တန်းဝေးရဲ့ရုပ်ငွေတိမ့်နဲ့ချီပြီးပေါ့ရောရထည့်ရမယ်ဘာညာပြောတော့ဘူးအဲ့လိုမျိုးခံဝန်ချုပ်ပေါ့အဲ့ဒီအဖြစ်တော့ကြားရတယ်ဟုတ်ကဲ့
ဝါကြီးသွေးစင်းညညရေးတက်မတော် UWSA ရဲ့လာရှုဆက်ဆက်ရေးယုံဒုတာဝန်ခံဦးညီရန်ကတော့ဓမ္မဆရာတွေကိုပြန်လွတ်ပေးတာ3-4ရက်ရှိပြီဖြစ်ကြောင်းအတော်များများပြန်လွတ်ပေးနေပြီးအရေးအတွက်အတိအကျမသိရကြောင်းနဲ့ခံဝန်ချက်လက်မှတ်ရေးထိုးခိုင်းပေမဲ့ဘာသာမကိုးကွယ်ရဆိုတာမပါဝင်ကြောင်း Facebook Messenger ကတဆင့်ပြန်လည်ဖြေကြားပါတယ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့သတင်းပြန်ကြားရေးဌာနကွယ်သာသနာရေးရဲ့ညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကခရီးယံသာသနာပြုတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ
်ကျွန်တော်တို့စီကိုတင်ပြလာတာမရှိသေးဘူးခင်ဗျာနော်မရှိသေးဘူးလည်းကျွန်တော်သုံးသပ်ချက်မပြောလို့ပါဘူးခင်ဗျာနော
်ရှမ်းပြည်နယ်အထူးဒေသနှစ်မှာ UWSA ဝါတပ်ဖွဲ့ဗဟိုရဲ့ခွင့်ပြုချက်မရဘဲစောက်လုပ်တဲ့ဘာသာရေးအဆောက်အုံတွေကိုဖျက်သိမ်းနေတာဖြစ်ကြောင်းနဲ့ဝါပြည်နယ်ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြေသိဘာသာကိုမှလက်မခံကြောင်းဝါတပ်ဖွဲ့ဘက်ကတော့သတင်းထုတ်ပြန်ထားပါတယ်